စာရေးဆရာ၊ကဗျာဆရာ၊စွဲစုံအမှုပညာရှင်၊နိုင်ငံကျော်လူရှင်တော်ဇာကနာကိုအင်းစိန်ထောင်တွင်တရားရုံးတစ်ခုမှာတောက်ကြနေကထောင်ဒဏ်45နှစ်ချမှတ်လိုက်ပါတယ်။ဗုဒ္ဓသာသနာကိုအကြီးညိုပြက်စေမှု၊အစိုးရကိုအကြီးညိုပြက်စေမှု၊မတရားအသင်းစုဖွဲ့မှု၊စူပူလုံဆောင်မှု၊ဗီဒီယို Electronic Act စသဖြင့်အမှုပေါင်းများစွာနဲ့စွဲချက်တင်ထားတာကနေ Electronic Act အမှု3ခုနဲ့ပဲသက်ဆိုင်တဲ့အဖြစ်ပဲချရသေးတာမို့ရှေ့တစ်ပတ်အတွင်းတခြားစွဲချက်တွေအတွက်နောက်ထပ်ထောင်ဒဏ်တွေထပ်တိုးဖို့ရှိနေပါသေးတယ်လို့ယူဆရပါတယ်။ကိုယ်စားကနာကတော့သူ့ကိုဒီလိုမတရားဆွဲဆိုမှုတွေကိုအပြုံးမပြည့်ရင်ဆိုင်ပြီးတရားခွင်မှာတောင်နောက်ပြောင်ဟာသလုံနိုင်နေသေးတယ်လို့သူ့ရဲ့ရှိနေကပြောပါတယ်။ကိုယ်စားကနာနဲ့လက်တွဲပဲအမှုပညာရှင်တူဖြစ်တဲ့တီလေးဒီစေအောင်စုံအငိမ့်အဖွဲ့ကလူရှင်တော်ဂေါ်ဇီလာနဲ့ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဒီထောင်ချခံရတဲ့နှစ်တည်းကများလုံးတော့ကိုယ်စားကနာပြောသလိုပဲဒါရီယာရည်စရာဖြစ်နေပြီလားခင်ဗျ။ရည
်စရာတော့ရည်စရာပေါ့ဗျာ။ရည်စရာနဲ့ဆိုင်တော့မတရားစရာဆိုတော့ပို့ပြီးတော့မှန်တာပေါ့။ဒီ electronic app ကိုပါကျွန်တော်တို့ကြားလို့ပါတယ်ကျွန်တော်တို့ဒီတဘာဒီမာတော်က BCD ခုတ်ခုတော့မှအလုံးစုံချ3နှစ်တို့ထောင်ဒဏ်ငွေဒဏ်ထောင်ဒဏ်နဲ့ငွေဒဏ်နဲ့လုပ်လို့ရတဲ့ဟာတွေပဲအများကြီးပဲအခုကြာမှာပဲ15နှစ်တော့ပါလို့မကြားစဘူးလေကျွန်တော်တို့ကြားနေရတယ
်ဒီလိုမကြားစဘူးတွေဟို true ကြားဖြစ်စင်နေပေါ့နော်ဒီရဲ့ဘိုင်းနေမှာကြားနေရတယ်လုံနေတယ်ဆိုတော့ဒါရီနဲ့ပတ်သက်လို့ရောကိုဂေါ်ဇီလာတို့အနေနဲ့ပြင်ပရောက်နေတဲ့အမှုပညာရှင်တွေအနေနဲ့အထူးသဖြင့်ပေါ့နော်အခုနောက်ပိုင်းဟိုနှစ်ရှည်ထောင်တွေအချခံရတဲ့သူတွေထဲမှာကိုယ်စားကနာအပါဝင်တခြားကဗျာဆရာတွေနောက်ပြီးတော့သတင်းတောက်တွေအမှုပညာရှင်တွေလည်းပါလာနေပြီဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲခင်ဗျ။အ
ဲဒီလိုနှစ်ရှည်လာများထောင်ဒဏ်ချရတယ်ဆိုတော့ကျွန်တော်တို့အမြင်နဲ့ကျွန်တော်တို့ပြောပြရရင်တော့တကယ်တမ်းကျရင်ခွေးကြီးတွေနေဝင်ချင်းရောက်ပြီလို့ပဲကျွန်တော်ပြောရတော့ပါခင်ဗျ။ဟိုနောက်ဆုံးဘိတ်ပေါ့နော်ကြောင်ပိတ်တဲ့ခွေးတွေကဟိုအတကုန်ခံခိုက်တာပေါ့ဗျာ။ဒါကြောင့်မို့လို့လည်းတို့ကဒီလိုဖြစ်တဲ့အတွက်ကြောင့်လည်းနောက်ဆုံးဘိတ်ချင်းနေရောက်နေတဲ့ချိန်ကြတော့လည်းတို့ကသူတို့လုံနိုင်တဲ့စွမ်းအားလေးတွေအစွမ်းကုန်ထုတ်ပြရတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီနေရာမှာအဲကိုကော်စီလာတို့အနေနဲ့ကအမှုပညာရှင်တွေဆိုတော့လူလူနဲ့အတော်လေးကိုဆက်သွယ်ပြီးလူလူသဘောကိုဟိုနှောကြည့်တဲ့လူလူသဘောကိုသိရတဲ့သူတွေလို့ပြောလို့ရတာပေါ့လေလူလူသဘောကိုသိမှလည်းလူလူနဲ့ဆက်ဆံတဲ့ပြက်လုံးတွေအမှုပညာတွေတင်ဆက်နိုင်ပါဘူးဒီနေရာမှာအခုဟိုမြန်မာစစ်အစိုးရရဲ့လိုရက်ကိုပြင်ပလိလခဲခတ်သူတွေရဲ့အမြင်အရပြောမယ်ဆိုလို့ရှင်တော့လူလူကိုကြောက်သွားအောင်ချင်းချောင်းနေတယ်ဆိုတော့လောက်ရက်တွေလို့မြင်နေကြတယ်လေအဲ့တော့ဒီလိုလောက်ရက်တွေဟာလူလူအပေါ်တကယ်တမ်းတက်ရောက်မှုရှိနိုင်ပါမလားဆိုတော့အဲကိုဂေါ်ဇီလာတို့အနေနဲ့ဘယ်လိုသုံးသပ်တယ်ခင်ဗျာ
သူတို့ကတော့ဒါကတော့လူလူကတော့နှီးပေါင်းစုံနဲ့ဟိုဒါကတော့ဖဲချောက်တဲ့သဘောပေါ့နော်သူကဖိနေတဲ့သဘောပေါ့ဒါလိုလုံးနေတော့မင်းတို့ဒီလိုမျိုးအရင်တုန်းကလို့ငါတို့၅နှစ်ဆက်နေမချတော့ဘူးမင်းတို့လောက်ရက်တွေလောက်ကြည့်မင်းတို့တွေတို့ထောင်တာနှိမ့်ချတာများဆမယ်ဒီဥပဒေကြီးပေါ်နေပြီငါတို့လောက်ချင်တယ်လောက်လို့ရတယ်ဆိုပေမဲ့ဒီလူလူတွေကတော့ဓာတ်တွေကတော့မကြောက်ပါဘူး။ဘာဖြစ်လို့ကျွန်တော်စိတ်ကတော့မကြောက်တော့ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ဒီသူတို့ရဲ့အချိန်ကလည်းနေဝင်တော့ပါဘူး။နေဝင်တော့မဲ့အချိန်ကျတော့လူလူကလည်းဒီလောက်ဘလောက်ချက်ချက်တက်နိုင်လို့နှစ်၄၀၀ပဲချက်၊နှစ်၅၀၀ပဲချက်ချက်ဘူးမှလည်းကြောက်မယ်တော့မထင်ပါဘူး။ဒါပေမဲ့သူတို့အမြင်ကတော့ကြောက်တယ်လို့ထင်တာပေါ့နော်။ဒီပြင်ပမှာရှိတဲ့ကျွန်တော်တို့ဒီပြင်ပဒီဒီသားတွေကကျွန်တော်ပြင်ပမှာရှိတဲ့လူတွေတချို့ကလည်းကျွန်တော်မေးကြည့်ပါဦး။မေးကြည့်ရမယ်လို့ဘူးမှတော့မကြောက်ကြပါဘူး
။ဟုတ်ကဲ့။ဒါဟိုမကြောက်ကြတဲ့အပြင်ပေါ့နော်။ဟိုမြန်မာလူမျိုးတွေရဲ့ထုံးစံအရဆိုလို့ရှိရင်တချို့တိတ်ပြော့စိတ်ညစ်ညူးစရာတွေတိတ်ပြော့ဖိနှိပ်မှုတွေများလာလို့ရှိရင်ဟာသလုပစ်လိုက်တယ်ဆိုတော့လေးထာမျိုးတောင်ရှိနေတယ်ဆိုတော့ဒါပေမဲ့လည်းအခုလက်ရှိအခြေအနေမှာကျတော့ပြစ်ဒဏ်တွေချမှတ်မှုတွေကတိတ်ပြင်းထန်လွန်းနေတော့ဟာသလုပစ်နိုင်လောက်တဲ့အခြေအနေမျိုးရောရှိပါမလားဒါတရားပါမလားဟာသလုနိုင်နေဆိုရင်တော့မှပဲ
ဟာသလုတယ်ဆိုတာတော့တကယ်တမ်းပြန်ကိုယ့်ရဲ့ညစ်ညူးမှုအတွက်ကိုတော့ကျွန်တော်တို့ကကိုယ့်စိတ်ပေါ်ကိုထောက်ပေါက်ရှာတာပါပဲလောလောဆယ်တော့ဟာတာနဲ့ဆိုင်တော့လူတွေအားလုံးကပုံပြီးခံမြင်ကြတာပေါ့နော်သူတို့ရဲ့မတရားမှုတွေကပုံပြီးလည်းပေါ်လွန်လာတယ်ပုံပြီးလည်းဖိနှိပ်ချက်မှုတွေလုပ်လာတဲ့အခါကျတော့ဒီခံမြင်မှုတွေခံစားမှုတွေစုပေါင်းပြီးတော့ပုံကြွမှုကြီးကတော့ထပေါ်လာဦးမှာပါပိုဆိုးလာမယ်လို့လည်းကျွန်တော်ထင်ပါတယ်သူတို့ဖိနှိပ်တွေမှလည်းအကုန်လုံးကတော့နောက်တော့သွားမှာတော့မထင်ပါဘူးအဲ့ဒါသူတို့အရန်ဖိနှိပ်လေးတွေကျွန်တော်တို့ရှေ့သွားဖို့တွန်းအားပေးလို့အားလုံးကခံစားရမှာပါဟု
တ်ကဲ့ဒီနေရာမှာကိုဂေါ်ဇီလာအနေနဲ့ကဟိုဇာကနာနဲ့လည်းအမှုပညာပဲပိုင်းမှာသူလက်တွဲပေါ်လက်တွဲပဲဖြစ်ခဲ့တယ်ဆိုတော့ကိုစာကနာရဲ့ဟိုမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးလှုပ်ဆောင်ချက်တွေအမှုပညာပိုင်းနဲ့လူထုပိုင်းမှာလှုပ်ရှားဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဘယ်လိုများထူးထူးခြားခြားမြင်တွေ့ရတယ်လေးရှိခဲ့တယ်လေခင်ဗျာမှတ်မိသလားပြောပြပါလား
ကိုစာကနာကြီးကတော့ဒီဒီမိုကရေစီရေးမှာသူကတော့ဟိုရှင်းရတယ်နော်သူလက်ထူးခြားခြားကိုသူဆောင်ရွက်ခဲ့တာပါတကယ်တော့ဆိုသူ့ကိုဂျိုးကိုတော်တော်လေးကိုဆောင်ရွက်ပြီးလုပ်ခဲ့တာကျွန်တော်တို့ပြောပါသူနဲ့ကျွန်တော်လက်တွဲတောက်လျှောက်မှာလဲသူဒီဟိုသူ90ခုနှစ်မှာသူကဆင်ပေါ်မှာပိတ်ခံရတယ်။ဒီဆင်နဲ့ပတ်သက်လာပြီးတော့ဆင်ပေါ်တက်ခွင့်မရှိဘူး။ဒါပေမဲ့သူဒီဆင်ရောက်မှာပြက်လုံးနေပြနေတယ်။အ ไอ้เจ้าลุงนี่ตัวจะเปลี่ยนไปแล้วดีจ้าเนี่ยมาตัวเดียวซะเดียวซะเนี่ยตัวเปลี่ยนเสร็จเลยสรุปตัวก็เบลูนี้เนี่ยคือย่าออกไต่มาเลยแล้วพี่ตัวอ่ะไอ้เนี่ยอุส่าห์อุยไปแล้วเนาะตู้ก็ถองชะมั้ยสรุปแล้วตีเลยทำมั้ยสรุปแล้วตีเลยไอ้น่ะติติเนี่ยตู้ลุบติเนี่ยห่าตู้ลุบจะซ้าละห่าถ้าประมาณเตียาด้วยเราก็ลุบติเนี่ยห่าลุบจะซ้าละห่าถ้าเราเราဟိုရှိဆောင်လမ်းပြမှန်တယ်လို့ပဲကျွန်တော်တို့ယူဆမှာပေါ့ channel တွေသူတို့ကအားကြတဲ့နော်ပေါ့နော်အကုန်လုံးတချို့လည်းအားကြပြီးလိုက်လာတာတွေအများကြီးရှိပါတယ်မှန်တရားအတွက်ဆိုလို့ရှိရင်ကျွန်တော်တို့ဘာပဲဖြစ်လို့ဖြစ်နေကိုရှောက်မယ်လားတော့ဆက်ချောက်ရပါဘူ
းဟုတ်ကဲ့အဲ့တော့ဟိုမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီအုပ်ချုပ်နေတဲ့ဒီအာဏာရှင်ပိုင်းကမလျော်ကန်မှုတွေမသင့်တော်တာတွေကိုတွေ့တယ်ဆိုလို့ရှိရင်လောင်ရဲပြောင်ရဲထောက်ပြရဲတဲ့သူတယောက်ဖြစ်လဲကိုဇာကနာကထင်ရှားပါတယ်အဲ့တော့သူရဲ့ဒီလိုလောင်လုံးကြောင်လုံးပေါ့နော်ပြက်လုံးနေတဲ့ဟာမှတ်မိတာလေးတခုလောက်ရှိရင်ပြောပြပါလား
အဲသူရဲ့လောင်လုံးကြောင်လုံးနေရတော့သူကတော့အများကြီးပဲပေါ့နော်ဒါပေမဲ့ဥပမာတခုပြောပြရင်တော့ဟိုဒါကတော့ဟိုလောင်လုံးကြောင်လုံးတော့မပြောလို့မရဘူးကျွန်တော်တို့တခုတစ်ခါကြုံမှုပါတယ်ကျွန်တော်အဲ့တော့ကလွန်ခဲ့တဲ့ကျွန်တော်ထင်ပါတယ်အဲ့ဆိုဆိုက်တီပြိုင်ပွဲအစတုန်းကပေါ့နော်အစတုန်းကဆိုလို့ရှိရင်ကျွန်တော်အငိမ့်ပြိုင်ပွဲလေးစာလုပ်တယ်အငိမ့်ပြန်ခွေးမှာဆိုတော့ပြည်နေတဲ့တိုင်းတယ်လို့ဥမာရန်ကုန်တိုင်းဆိုလို့ရှိရင်ဘယ်ဖွဲ့သူကချာအဲ့ဒီမှာကျွန်တော်တို့ညပုံမှာဖွဲ့ကိုရန်ကုန်တိုင်းကအငိမ့်ဝင်ပြန်ခွေးဆိုလာငားတယ်လာငားတော့အဲ့ဒီဘသူရဲ့အမိန့်နဲ့လဲဆိုတော့အခုဇော်ရော့ဆယ်အခုဖြစ်နေတဲ့ဒူးချုပ်ဒူးချုပ်ပေါ့နော်ဒူးချုပ်ကြီးပေါ့ဒူးရဲ့နဲ့လာငားတာပေါ့လာငားတဲ့ခါကျတော့ကျွန်တော်တို့ကဒီအငိမ့်ပြန်မှာကျွန်တော်တို့ဖွဲ့ဝင်ရောက်ပြန်ပြေးတာဝင်ရောက်ပြန်ပြေးပြီးတဲ့ခါကျလို့ရှိရင်ကျွန်တော်တို့ကဒါခွင့်လေးရမယ်ကျွန်တော်တို့အဲတိုက်ခန်းရမယ်ပေါ့နော်အဲကားရမယ်ပေါ့ဒီလိုခွင့်ရရလာဆွဲဘူးရဲ့သာဆိုရည်ချက်မှာကိုကြီးကပြောတဲ့စကားတကောင်ကျွန်တော်တော်တော်ကြိုက်တယ်။ဘာလို့လဲဆိုတော့ဒီသူတို့လုပ်နေတဲ့စကားရည်ချက်ဝေးပါဇာကနာလာတဲ့ဟိဆိုဖြည့်ကတော်တော်များများလာကြပါဘူး။ဟုတ
်ကဲ့
။လာကြတဲ့ခါကျလို့ရှိရင်လူတွေအများကြီးလာသူအဲ့ပါရုံဝင်ကြီးကောင်းမှာပတ်စံနေများကြီးရ။အဲ့ဒီမှာကိုကြီးကပြောတဲ့စကားတကူကတော့ခင်ဗျားတို့ကြည်ဆောင်ဝယ်ဖို့အတွက်ကျွန်တော်ပတ်စံရှာမပေးနိုင်ပါဘူးဆိုတော့စကားတလုံးကိုတော်တော်ကြိုက်ပါတ
ယ်။ဒါကလောင်လုံးတော့မဟုတ်ဒါကသူကဒဲတို့ဒါညင်းလိုက်တော့သူရဲ့အခွင့်အရေးကို။ဟုတ်ကဲ
့။ဟုတ်ကဲ့
။ဟုတ်ကဲ့။ဒီညမှာ
အလုံးနေနဲ့သူပြက်ခဲ့တာလေးရှိပါတယ်။သူယူဟဲ့သူပြက်ခဲ့တဲ့ဟာလေးတော့မှကျွန်တော်အခုဟိုပါပေါ့ကျွန်တော်ပြီးသွားမှတချို့ဟာလေးမှကျွန်တော်တချို့နိုင်ငံတွေမှကျွန်တော်ပြက်ခဲ့ပါတယ်။အဲ့ဒါသူရင်းနှီးမှတိတ်ပြောတဲ့စကားတခုကြီးအဲ့ဒီဒီဒိတ်ကြားမှာပြောတာ။ဘာပြောရလဲဆိုတော့ဒီပြိုင်ကြတာပေါ့နော်။ကျွန်တော်တို့ဒီကုလသမဂ္ဂအစည်းအဝေးမှာဒီလူစွာအရင်မြစ်တွေရန်တိုးတက်နေပြီ။ရန်တိုးတက်နေတဲ့အကြောင်းတော့နိုင်ငံတွေကသူတို့နိုင်ငံကဘယ်လောက်တိုးတက်တယ်သူတို့နိုင်ငံဘယ်လောက်တိုးတက်တယ်ဆိုတဲ့ဟာလေးကိုရှင်းရှင်းပြပြရတဲ့ချိန်မှာအမေရိကကပြောတယ်သူမှလူဆောင်အင်းကြီးနဲ့တိုးတက်တယ်ဘလောက်ကြီးတိုးတက်လဲဆိုသူတို့စီမှာလက်နှစ်ဖက်ရှိတဲ့လူကအတဏ္ဍာရီသမုဒ္ဒရာဟိုဘက်ကတော့ကူနိုင်တယ်အဲ့လိုပြောလိုက်ကျွန်တော်ဟိုဘက်အင်အားကြီးနိုင်ငံတွေကရှာရတယ်ခင်ဗျားတို့လောက်ကအချင်းပါဗျာကျွန်တော်တို့ဘက်က600နှစ်ဖက်ရှိတဲ့လူကအေရတ်တောင်ပိတ်ကိုတက်နိုင်တယ်ဆိုတော့တနက်လူကဘလို့ကြွားမှမသိဘူးအဲ့ချိန်မှာကျွန်တော်မြန်မာနိုင်ငံကခေါင်းဆောင်ရထားတယ်ခင်ဗျားတို့လက်ချီလိုက်လို့မပြောပါနဲ့ကျွန်တော်တို့ကခေါင်းမှာပါပဲတိုင်းကြီးအုပ်ချုပ်လာတာ70ရှိပါပြီဆိုတော့အများအန်းသူပြောတဲ့စကားပါအဲ့ဒါကြောင့်ကျွန်တော်ဒီပြက်ဖို့ပါတ
ယ်ဟုတ်ကဲ့အဲ့ဒါကပြည်ရင်းမှာသူစင်ပေါ်မှာပြက်တာတာဒါ
စင်ပြေးမှာတော့စင်ပေါ်မှာတက်လို့တော့မရတော့စင်အောက်မှာသူအများကြီးပြောတယ်ကွာ
ဟုတ်ကဲ့
ရုပ်တဲ့နေမှာသူပြောတယ
်ဟုတ်ကဲ့အဲ့တော့စိုးစိုးတော့ကိုဂေါ်ဇီလာပြောတဲ့အထက်မှာဒီငွေရှာပြီးတယ်ဆိုရယ်ရန်ပုံငွေရှာပြီးဆိုရယ်ကိစ္စလည်းပါလာတော့လေအခုကကိုဇာကနာနောက်ဆုံးဖမ်းခံရတာလေတကယ်တမ်းကြလို့ရှိရင်တော့ရန်ပုံငွေရှာပြီးအခုညီတွေပံ့ပိုးပေးနေတဲ့ကိစ္စပေါ့သူပြောသလိုကြီးစံဝယ်ဖို့တော့မဟုတ်ပေမဲ့ဒီနာဂစ်မုံနိုင်တန်ခံရတဲ့ဒေတာကသူတွေကိုကူညီဖို့အရင်မှာဆောင်ရွက်ပေးနေတော့မှာပဲကျွန်လာတော့ကအဖမ်းခံရတာ ਉਹ အဲ့ဒါနဲ့ပတ်သက်လို့အဲ့ဒီမတိုင်ခင်ကနာဂစ်ရံပုံငွေအတွက်ဟိုလှုပ်ရှားလှုပ်ဆောင်ပေးတာကြီးနဲ့ပတ်သက်လို့ရောကိုကော်စီလာတို့အနေနဲ့ဘာတွေများအဲ့ဟိုသတိပြုမိတာကြီးရှိလဲ
ဘာတွေသတိပြုမိလဲဆိုကိုသူရနဲ့ကျွန်တော်ဒီဗမာပြည်မှာထွက်ခဲ့မှာကျွန်တော်နဲ့ကိုသူရကတွဲလာတာဟောပေါ့69နဲ့တွဲလာ20ပေါ့နော်ဟောဒီပြည်မှာပထမဆုံးကျွန်တော်တို့စတင်လှုပ်ရှားခဲ့တာဒီစတင်မှာရေးဖြစ်မှာပေါ့ကိုသူရလည်းတော်တော်လေးလှုပ်ရှားပြီးပါတယ်ဒီတန်ငရာတွေကိုဆုံးကုန်းတွေပါကတ်တာတွေပါသူကဥဆောင်မျိုးသူထွက်ပြီးလှုပ်ပြေးခဲ့တယ်လောက်ပြေးခဲ့တဲ့ခါမှာသူလည်းရဲဝင်းကိုလောက်တာသူကတပ်ပုံနဲ့ရိုက်ခံရတယ်သူပြောလဲပြောရတယ်ချက်နဲ့အဲ့ဒီအချိန်မှာကျွန်တော်တို့အမှုပညာရှင်အင်အားစုတွေတချို့တွေကမထွက်ရတော့ဒါပေမဲ့သူအဲ့လိုမျိုးပေါ့နော်သူလုတ်တင်လုတ်ထက်တာလည်းသူကလုံးလုတ်တယ်အဲ့ဒီအချိန်မှာပြည်ကျွန်တော်တို့ကဒီစီကားတဲ့အချိန်မှာလည်းဒီနာဂင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကားတဲ့အချိန်မှာဒီကျွန်တော်တို့ဖုန်းလာတဲ့နာဂင်းနဲ့ပတ်သက်ပြီးသူအဲ့လိုလုတ်ဆောင်နေတယ်ကျွန်တော်တို့ဘက်ကလည်းနိုင်ငံရောက်ကူညီပေးကြပါသူပေးကြပါဆိုတဲ့ဟာမျိုးလေးတွေလည်းသူကတစ်တက်ရက်ခံပြီးတယ်အဲကျွန်တော်တို့ဒီအလူရှင်တွေနဲ့ဒီလိုလူတွေနောက်ပြီးတော့ကျွန်တော်တို့စီကိုလည်းဒီမှာဖြစ်ပြက်နေတဲ့နာဂိနဲ့ပတ်သက်ပြီးဖြစ်ပြက်နေတဲ့ဒီဒုက္ခတွေရဲ့အတန်လေးတွေအယုတ်လေးတွေကျွန်တော်တို့စီလည်းပို့ဖို့ပြည်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ပြပကရောက်တဲ့လူတွေကကိုရိမကျင်းရတဲ့ခါကျတော့မပြရဘူးလေ။အဲ့တော့ကိုရိကြုံလို့ဟိုတိအောင်ဆိုပြီးတော့သူကတချို့အရေးမှာသူကိုယ်တိုင်မသူ့ရန်သူပဲဟို ဟာသူကစားနေတဲ့သူအင်တာဗျူးကြလေးပေါ့နော်သူကလည်းဟိုဖန်ခံတာတန့်ကြောင်တော့ကောင်းပြီးတော့အဲ့လိုမျိုးလေးလှုပ်ပေးပြီးတော့သူကဒီပြပမှာရှိတဲ့အဓိကတော့ဒီပြင်းမာကဟိုထောက်ကွမှုဆိုတာကတချို့ကလေးဒီမှာပြင်းရတယ်အကုန်လုံးကလည်းချိနေအားနေနေတာဟိုအဲ့တော့ပြပပို့ပြီးတော့ရှင်ပြင်းနေဆိုတော့ပြပတက်ကိုသူလှမ်းပြီးအဲ့လိုအကူကြီးတောင်းရတယ်ပြီးတော့ဟိုတော်တော်လေးကိုကြိုးစားပန်းစားလုပ်တာကျွန်တော်တွေ့ခဲ့ရပါတယ်ခင်ဗျာနောက်ပြီးတော့သူကိုယ်တိုင်နဲ့အဲ့ဒီတကယ်ဒုက္ခရောက်နေတဲ့ဒီသမားဒီဒီပြစားတွေကိုယ်တိုင်ကိုချက်သွားပြီးတော့ဟိုသူလည်းသွားစုတာတို့လှူအားပေးတာတို့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
အဲ့တော့အဲ့ဒီဟိုလုံနေတဲ့ကာလအတွင်းမှာပဲသူ့အိမ်ကိုဟိုအရှာဖွေခံရပြီးတော့အဲဒီကျွန်းလာတွေကဖန်စီခံတာတော့ပေါ့နောက်ပိုင်းသူ့ကိုဆွဲဆိုတဲ့အမှုတွေထဲမှာဆိုလို့ရှိရင်ဆောကကျွန်တော်ပြောခဲ့သလိုဒီဗုဒ္ဓသာသနာကိုကြီးညိုပျက်စီမှုအစိုးရကြီးညိုပျက်စီမှုမတရားအသင်းစုဖွဲ့မှုစူပူအောင်လှုံ့ဆော်မှုဆိုတဲ့အဲ့လိုဆွဲချက်မျိုးတွေပါပါလာတယ်ဆိုတော့သူလုံနေတဲ့လုံရက်တွေထဲမှာအဲ့လိုမျိုးဆွဲဆိုချက်တွေခံရလောက်အောင်ကျူးလွန်မှုတွေရှိခဲ့တယ်လို့ယုံသလားခင်ဗျ
အဲသူလုံနေတာလူမှုရေးလုံနေတာပါလူမှုရေးလုံနေတာတကယ်တမ်းပြောပြရရင်တော့ဟိုလူမှုရေးလုံနေတာကိုတို့ဒီဘက်ကအစိုးရဘက်ကတို့မနာလို့မရှိသေးဖြစ်တယ်လေအဓိကတော့ကျွန်တော်ထင်ပါတယ်သူတို့ကအကျိုးရထားတာပါဒီစက်တင်ဘာအရေးကြီးနေဦးပါဒီကိုသူရကိုသူကတော်တော်ညှိုးထားတာဟိုဘာလို့လဲဆိုစက်တင်ဘာအရေးကြီးမှာကိုသူကတော်တော်တရက်ကြွားလိုက်တယ်တန်ဃာရင်းနဲ့လည်းပူပေါင်းခဲ့လို့ဆိုတော့သူတို့အဲ့ထဲဦးကသူကလုံချင်နေတယ်ဒီအညှိုးတရားတွေပေါ့ဒီညှိုးတရားတွေနဲ့ဥမာနာခဲ့လည်းပတ်သက်ပြီးတော့ကိုသူရလည်းနာခဲ့မှဆိုလည်းနာခဲ့မှအတက်တွေကိုဇာကနာရေးဝင်ရောက်ကူညီခဲ့တယ်သူရလူရောအကုန်လုံးကူညီခဲ့တဲ့အခါကျသူကအရင်ညှိုးနေပူပေါင်းပြီးတော့မတရားတွေပုံမှန်နဲ့ဆက်တက်ပြီးတော့နောက်ဆုံးတော့လေဟိုဒီလူမျိုးတွေကတော့သူတို့စိတ်ထဲမှာထင်တာဆောင်းတဲ့မှာပဲအေးမှာပါနှုတ်ဆိုလို့ရင်သူတို့ကစဉ်းစားကလို့တခုဖြစ်တယ်ဆိုတော့အမြင်မျိုးနဲ့သူလုပ်တယ်လို့ကျွန်တော်ထင်ပါတယ်ခင
်ဗျဟုတ်ကဲ့ဒီနေရာမှာကိုဇာကနာကဆွဲဆောင်အမှုပညာရှင်တူနိုင်ငံကျော်လူရှင်တော်တူဖြစ်နေတော့သူလိုလူမျိုးတယောက်ကိုအခုလိုကြီးလေးတဲ့အပြစ်ဒဏ်တွေချပြလိုက်ခြင်းအပြင်မြန်မာနိုင်ငံမှာလူမှုလေးစားတဲ့အမှုပညာရှင်တွေဒီလိုဆွဲဆုံးပညာရှင်တွေလူမှုဘက်ကရက်တီပေးရလာနိုင်မဲ့အနေအထားတစ်ခုကိုနောက်ထပ်ဖြစ်မလာအောင်အစိုးရအနေနဲ့ဒါထိထိရောက်တားဆီးနိုင်လိမ့်မယ်လို့ယူဆသလားခင
်ဗျ။အာကျွန်တော်တော့ယူဆပါပါခင်ဗျာ။ကိုစားကနာသာတယောက်ကနေပြီးအခုလိုမျိုးသူတို့ဖိနေချုပ်ရထားရင်လည်းနောက်ထပ်ပေါ်လာမယ့်မျိုးဆက်တွေကအများကြီးပါပဲခင်ဗျာ။ဒါနဲ့နောက်ဆက်တွေကလာပါလိမ့်မယ်
ထိုင်းနိုင်ငံဇင်းမဲမြို့မှာရှိနေတဲ့တီလေတီဆေးအောင်စုံအငိမ့်အဖွဲ့ကလူရှင်တော်ဂေါ်စီလာနဲ့ကျွန်တော်ဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ